ဆွေဆွေရကဥဆောင်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကန့်ကွက်မဲ့ပေးဖို့လုံခြုံတဲ့စာရီကချင်ပြည်နယ်ကမြို့တွေမှာလိုက်လံကတ်ခဲ့တာတွေရှိတယ်လို့လူလူကြားမှာလည်းဖြန့်ဝေတာတွေရှိနေပါတယ်။လူလူဆန္ဒခံယူပွဲကျင်းပဖို့အချိန်နီးကပ်လာတဲ့အချိန်မှာဒီလိုစာရီဖြန့်ချီမှုကလည်းပိုပြီးကြေပြန့်လာနေတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည့်စုံစုံလေးစုံစမ်းထားတ အတွက်ဒီနှစ်အတွင်းမှာဒုတိယအကြိမ်လှုပ်ဆော်လိုက်တဲ့စာတွေဖြစ်ပါတယ်။ဒီလိုစာကတ်တန်နဲ့ပတ်သက်ပြီးကချင်လူငယ်တယောက်ကအခုလိုပြောပြပါဗျာ။
ကျွန်တော်နံပါတ်1အထက်ကကျွန်တော်တက်စုပင်အကြောင်းပေါ့နော်တက်စုပင်လို့မရှိပါနံပါတ်2ကကျွန်တော်ချီဖူရေကတာနဲ့ညစ်ဆုံရေကတာအလုံးမရှိနံပါတ်3ကကျွန်တော်ရှေ့ဆိုရရေးဆိုတော့ဖြစ်စီဘုံချီတော်ဦးလေးအလုံးရှိပါကတ်ကတ်မေးပြကြပါအဲသုံးချက်ပါခင်ဗ
ျဒီလိုတောင်းဆိုရတာဟာကျက်စုပင်ဆက်ရတာကြောင့်အချိန်ကုန်လူပန်းဖြစ်ပြီးဒေသခံတွေအတွက်အကျိုးမရှိတာကြောင့်လည်းရေကတာတိဆောက်တာဟာသဘောပတ်ဝန်းကျင်ပျက်စီးစေပြီးရှေးဟောင်းရှင်ကျေးမှုအမွေအနှစ်တွေဆုံးရှုံးရမှာကြောင့်ဖြစ်တယ်။နောက်မြန်မာအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာတိုင်းရင်းသားအရေးကိုမဖော်ဆောင်တာကြောင့်ကန့်ကွက်ဖို့တိုက်တွန်းတာဖြစ်တယ်လို့ပြောပါတယ်။ဒီစာရေးကိုမြစ်ကြီးနားမှာရှောက်လာစာရွက်အရွယ်300လောက်ကတ်ခဲ့တယ်လို့ဝိုင်းမော်မြို့မှာလည်း100လောက်ကတ်ခဲ့တယ်လို့ဆိုပါတယ်။မြစ်ကြီးနားမြို့မှာစာရေးလိုက်ကတ်တဲ့နေရာကိုတော့သူကအခုလိုဆက်ပြောပါတယ်
။ကျွန်တော်ဈေးရုံဘက်မှာဈေးရုံနိုင်ငံမှာလေဒီမှာစာပြင်ကျောင်းမှာလေပေါ့နော်ဒီမှာကျွန်တော်ရဲ့မနှုတ်ကွန်ဘေးကအုပ်နိုင်ငံမှာလေဆက်ပါမလန်းခေလာနေကျောအုတ်တိုင်းမှာဖြန်းသွားသူတို့လည်းထဲမှာဟိုစာအိမ်မှာထဲမှာလိုက်ပြီးတယ်ခင်ဗျာယူသွားတာပေါ့အဲဖိုင်မှာသူနားလေသူပြီလာတာပေါ့သူကသူကမကြည့်ကြဆာဆာဖက်လိုက်လို့သူပြီလာက
ြဒီလူကန့်ကွက်မဲ့ပေဖို့လှုပ်ဆော်စားတွေကိုဗမော်မြို့မှာလည်းကတ္တာတွေရှိရဲ့ကြောင်းဗမော်ဒေတာကန်တူကအခုလိုပြောပြပါတယ
်ဗမော်မှာစာကတ္တာကအခုဒီနေ့ပဲရှိသေးတယ်အဓိကတော့စစ်ဆိုးရအလိုမရှိပါတော့။အခုတို့ရဲ့ဒီ referendum မှာအလိုမရှိပါ့။ referendum အလိုမရှိ no ပေါ့။ပြီးတော့အသိဆုံးဆွေးနွေးရအမြန်လုပ်ပေးပေါ့။လုံးပိုက်တဲ့ဆွေးနွေးရအဓိကအဲ့ဒါပဲတောင်းဆိုတာပဲ။ပြီးတော့ဒီ no dam ပေါ့ no dam ဆိုတာအခု ARD မြစ်မှာဟောလုပ်နေတဲ့ဒီ dam ကိတိတ်တဲ့မြစ်ဆုံးရေကတာလေးအဲ့ဒီအကြေအဲ့ဒါအမြန်ဆုံးရပေါ့
။ဒီစာရီကိုလူထုကြားမှာလည်းဖြန့်ဝေတာတွေရှိတယ်လို့သူကစက်ပြောပါတယ်။ဒီလိုလူထုစန္ဒခိုင်ဝဲမှာကန့်ကွက်မဲ့ပေးဖို့လှုပ်ဆော်စာတွေကိုလွန်ခဲ့တဲ့လနောက်ဆုံးအပတ်တုန်းကလည်းမြကြီးနားမျိုးကလူစီကားတဲ့နေရာတွေမှာကပ်ပြီးလှုံ့ဆော်ခဲ့မှုပါတယ်။ဒီလိုစာရိတ်ကက်ခဲ့ပြီးတဲ့နောက်ပိုင်းဧပြီလဇန်ပိုင်းမှာမြကြီးနားမျိုးကကချင်လူငယ်တွေနဲ့ရဲတွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒါကတော့ဈေးပွဲတော်ကပြန်လာတဲ့ကချင်ကျောင်းသား16ယောက်လောက်ကိုရဲတပ်ဖွဲ့ဝင်20လောက်က၄ကွာနဲ့ပြည့်ရိုက်နှက်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီလိုအချင်းဖြစ်ပွားပြီးတဲ့နောက်မှာဖမ်းဆီးခံရတဲ့ကိုလာဆိုင်နဲ့ကိုဒွဲလာဆိုသူလူငယ်2ယောက်ကိုထောင်ချလိုက်ပါတယ်။အချင်းဖြစ်ပွားမှာပါဝင်တဲ့လူငယ်14ယောက်ကတော့တင်းရှောင်နေရတယ်လို့မြစ်ကြီးသားမျိုးကကချင်ကျောင်းသားနောက်တူကပြောပြပါတယ်ခင်ဗျာ